ကျမဆုမမရှင်တင်းချီတဲ့ရိုဟင်ဂျာတွေနေထိုင်တဲ့ဘင်္ဂလားဒေ့ရှ်ဒုက္ခသည်စခန်းတွေကကိုဗစ် -19 ကပ်ရောဂါကူးစက်ခံရမှုနောက်ဆုံးအခြေအနေနဲ့ဒုက္ခသည်တွေရဲ့စိုးရိမ်ချက်တွေကိုစူးစီးတင်ပြပေးကြပါရစေ။တင်းချီတဲ့ရိုဟင်ဂျာဒုက္ခသည်တွေခိုးလုံနေထိုင်ရာဘင်္ဂလားဒေ့ရှ်နိုင်ငံမှာရှိတဲ့ရိုဟင်ဂျာဒုက္ခသည်စခန်းတွေတဲ့ကမ္ဘာကပ်ရောဂါကိုဗစ် -19 ကူးစက်ပြန့်ပွားလာမှာကိုစိုးရိမ်နေကြချိန်မှာပဲအနည်းဆုံးရိုဟင်ဂျာဒုက္ခသည်824ဦးကိုကိုဗစ်ရောဂါပိုးရှိမရှိစစ်ဆေးခဲ့ပြီးတဲ့နောက်မှာတော့ကိုဗစ် -19 ရောဂါပိုးကူးစက်ခံရသူဒုက္ခသည်54ဦးထိရှိခဲ့ပြီးဒုက္ခသည်စခန်းတွေမှာကိုရိုနာဗိုင်းရပ်စ်ကူးစက်မပြန့်ပွားရအောင်အောင်မြင်စွာထိန်းချုပ်နိုင်ခဲ့ပါတယ်လို့ဘင်္ဂလားဒေ့ရှ်အာဏာပိုင်ကိုကိုကပြီး AFP သတင်းကဇူလိုင်လ9ရက်နေ့ရက်စွဲနဲ့ဖော်ပြပါရှိပါတယ်။ဒါပေမဲ့လည်းတိမ့်ချီတဲ့ရိုဟင်ဂျာဒုက္ခသည်တွေစုပြုံနေထိုင်ရာစခန်းအသီးသီးမှာတော့အခုအချိန်ထိကတော့စီကံချက်တွေကတင်းကျပ်စွာချမှတ်ထားဆဲဖြစ်ပြီးအခုအချိန်ထိစခန်းတွေထဲမှာလူစုလူဝေးနဲ့လှုပ်ရှားသွားလာခွင့်ကိုတင်းတင်းကျပ်ကျပ်ကန့်သက်ပိတ်ပင်ထားဆဲဖြစ်ပါတယ်။ quarantine နေထိုင်မှုအသွားလာကန့်သက်မှုတွေကိုရိုဟင်ဂျာဒုက္ခသည်တွေထဲကမှစိုးရိမ်တကြီးကြောက်လန့်မှုတွေနဲ့ပုံရှောင်နေကြတာမို့မလိုလားတာတွေမဖြစ်အောင်လို့ဘာသာရေးကောင်းဆောင်နေတဲ့ရိုဟင်ဂျာဒုက္ခသည်အချင်းချင်းကပဲပညာပေးစည်းရုံးမှုတွေလှုပ်တင်ပါတယ်လို့ကုတုပလောင်ဒုက္ခသည်စခန်းတွေရိုဟင်ဂျာဒုက္ခသည်ဥအောင်မြိုင်ကအကြံပြုပါတယ်
။စခန်းတွေကိုစိန်ချက်စင်းနဲ့လိုက်လန်ပြီးတော့ဒီပညာပေးတာလက်ရှိတယ်ဒါလည်းဒီကအများကြီးပညာပေးဖို့လိုလို့ပဲပြီးတော့ selection အပိုင်း quarantine အပိုင်းဒီအပိုင်းတွေလည်းလူတွေက good form အပြင်ဘာသာရေးကောင်းဆောင်တွေပေါ့နော်အဲစစ်တပ်ကောင်တွေဒါကြတော့ရှိတယ်အဲ့ဒီတက်တာနေမော်လူကြီးတွေနော်ဘာသာရေးကောင်းဆောင်တွေတကယ်နဲ့ရောက်ခေါ်လာပြီးတော့ဒီကမော်လူကြီးဘာသာရေးကောင်းဆောင်တွေခေါ်ပြီးတော့ဆွေးနွေးပြီးတော့အဲဒီပညာပေးနေဆိုလို့ပြူပြီးတော့ခေါင်းတာပေါ့ဒါနဲ့ချင်းချင်းနဲ့ပြန်ခေါ်လာရမှာပြီးတော့ဆက်မြန်မာဒီမှာ NGO INGO မှာအလုပ်လုပ်တဲ့လူတွေလည်းရှိတယ်လေအဲ့ဒီလူတွေကဒီမှာနားလည်အောင်ရှင်းပြလဲရမှာပါ
အထူးသဖြင့်ကတော့ဒုက္ခသည်တွေကသူတို့မှာယောဂပိုးတွေ့ခဲ့မယ်ဆိုရင်စခန်းနေနဲ့ဝေးရာကျွန်းနေစီကိုတီးခြားပို့ဆောင်ခံရမှာကိုလည်းစိုးရိမ်နေကြတာကြောင့်အစ်စ်မခံပဲပုန်းရှောင်နေကြတာပါဒါအပြင်ကိုဗစ်ကာလအတွင်းမှာအသွာလာတွေကန့်သက်ထားတာတင်းကျပ်တဲ့စီးမြင့်တွေထုတ်ထားတာကြောင့်ဒုက္ခသည်တွေကြားမှာအိမ်နွေးအကြံဖတ်မှုနဲ့မိသားစုနဲ့အစ်စ်မပြေမှုတွေများလာတဲ့အတွက်ဥအောင်မြိုင်တို့လိုစေတနာဝန်ထမ်းတွေဘက်ကအိမ်နွေးအကြံဖတ်မှုမဖြစ်အောင်ပညာပေးဆွေးနွေးမှုတွေလုပ်နေပါတယ
်ဒီကဒီကူဗစ်ကာလမှာ domestic violence နော် domestic violence ပြဒါများတယ်ဘာကြောင့်လဲဆိုတော့အလုံးမရှိဘူးလေအဲရောက်ရှားမှာအလုံးမရှိဘူးဆိုလို့အနေရတယ်ဆိုတော့ဒီအဖရေရှားတွေများတာပေါ့နော်ဒါကြောင့်မို့လို့ဒီလို domestic violence တွေတော့များတယ်များတယ်ဆိုတော့ covid ကာလအချိန်မှာဒီ NDA ကနေကင်းရအောင်စံတော်မှာရှားရောမရောအလုပ်ကိုကွဲဝပြီးတော့လုပ်ရမယ်ပြီးတော့ပူအပွားအိမ်မှာဖြစ်နေဆိုလို့ရှင်သူတို့ကိုအဲနင်းနာရောရောက်ရှားရောကွဲဝပြီးတော့လုပ်ကိုလုပ်ဖို့ပြီးတော့ကလေးတွေရှိတယ်သူတို့ကိုကလေးတွေကိုသူတကွာခါကိုဆုံးချုပ်ဖို့စံတော်အဲ့လိုဖြစ်နေတဲ့ပညာပေးတာရှိပါတယ်
အခုလိုမျိုးကူးစက်မှုတွေဖြစ်လာတဲ့အချိန်မှာစစ်တပ်နဲ့ရဲလုံခြုံရေးတွေအပါအဝင်ကန့်တာဝန်ရှိတဲ့သူတွေဘက်ကဒုက္ခသည်တွေကြားမှာအသွာအလာအဝင်ထွက်ပိတ်ပင်တားဆီးမှုတွေနဲ့တင်းတင်းကျပ်ကျပ်စစ်ဆေးနေတဲ့အခြေအနေတွေကြောင့်ဒုက္ခသည်တွေကပို့ပြီးတော့စိုးရိမ်ထိတ်လန့်လာနေကြတယ်လို့ရိုဟင်ဂျာဒုက္ခသည်ကိုကာမေးကပြောပါတယ်။
COVID-19 နဲ့ပတ်သက်ပြီးတော့အဲဒီမှာလောကကကျင်းကိုတွက်လို့မရဘူးဒုက္ခသည်တွေကမှတော့အင်မတကျင်းကျပ်တဲ့နေရာတနေရာပါနေရတယ်ဆိုတော့ကျွန်တော်ကနည်းနည်းဒီမှာတော့သိကြကြမနေကိုကလေးတွေကပညာရေးဆင်းရတော့ဖြတ်စီတွေကဒီမှာသုံးလိုက်ကြောင်နေပြီအဲ့ဒါကြောင့်မလို့မြန်မာနိုင်ငံဆွေးရမယ်နဲ့ကျွန်တော်ဒေါအောင်ဆန်းသူရှိကိုအမြင်အောင်လာရောတောင်းဆိုကြတာကိုယ်ပဲရှိတယ်အမြင်ဆုံးတန်းတော့ကိုယ်ရေးပြီးတော့အဲဒီပါတီရှင်လုံးလိုက်ပို့ပြီးတာချန်ပီယံလို့ကျွန်တော်အားတင်ပါတယ်
ပြီးခဲ့တဲ့2018ခုနှစ်တုန်းကရခိုင်ပြည်နယ်မြောက်ပိုင်းအကြမ်းဖက်တိုက်ခိုက်မှုတွေနောက်ဆက်တွဲမြန်မာစစ်တပ်ရဲ့နယ်မြေရှင်းလင်းမှုတွေအတွင်းမှာလူခွေးချိုးဖောက်မှုတွေရှိခဲ့တာကြောင့်ရိုဟင်ဂျာတွေတိမ့်နေချီပြီးဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးတိမ်းရှောင်ခဲ့ကြတာပါရိုဟင်ဂျာဆိုတဲ့အတုံးကိုလက်ခံမထားတဲ့မြန်မာအစိုးရဘက်ကတော့ဒုက္ခသည်တွေပြန်လက်ခံရေးသဘောတူညီမှုတွေနဲ့ဆောင်ရွက်နေဆဲဖြစ်ပါတယ်အခုလက်ရှိဘင်္ဂလားဒေ့ရှ်နိုင်ငံမှာတော့ဇူလိုင်လ9ရက်နေ့အထိနောက်ဆုံးထုတ်ပြန်ချက်အရကိုဗစ် -19 ကူးစက်ခံရသူပေါင်းက13,000နီးပါးနဲ့သေဆုံးသူပေါင်းက2,100ကျော်အထိရှိသွားပြီဖြစ်ပါတယ်ရှင်